အထင်ကြီးစစ်သတင်းတော်တဦးလည်းဖြစ်ပြီးတော့ရုရှားအစိုးရကိုဝေဖန်လို့ရှိတဲ့သတင်းစာဆရာအာကဒီဗတ်ချင်ကိုကိုတင်ဆောင်ကြောင်းယူကရိန်းအာဏာပိုင်တွေကလုတ်ကြံသတင်းဆွဲနေပါတယ်ဒီလိုလုပ်ရတာဟာဗတ်ချန်ကိုရဲ့အတက်ကိုအန်တီယေကိုလုံခြုံရေးအတွက်အကွက်စင်ဖြေစားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကနောက်တနေ့မှပြောဆိုလိုက်ပါတယ်ဒီအကြောင်းအကြောင်းစုံကိုမမျှတစင်အောင်ကပြောပြပါလိမ့်မယ်ခင်ဗျာ
အထင်ကြီးရစစ်သတင်းထောက်ဖြစ်ပြီးရုရှားအစိုးရကိုဝေဖန်လေးရှိတဲ့အာဂါဒီဗတ်ချန်ကိုတင်ဆောင်ကြောင်းသတင်းလုတ်ချင်ရတာဟာသူ့အတက်လုံခြုံရေးအတွက်လှည့်စားလိုက်ခြင်းသာဖြစ်တယ်လို့ယူကရိန်းလုံခြုံရေးအကြီးအကဲကဆိုပါတယ်ယူကရိန်းနိုင်ငံ KF မြို့တော်ကသူနေထိုင်ရာအင်ကန်းလေကခွေမှာရုရှားသတင်းစာဆရာအာဂါဒီဗတ်ချန်ကိုတနတ်သမားလက်ချက်နဲ့တည်ဆုံကြောင်းအင်ကာနေ့ကယူကရိန်းအာဏာပိုင်တို့ကကြေညာပြီးနောက်တည့်ရက်မေ30ရက်နေ့မှာသူ့ကိုအသက်မတည်ဘဲကောင်းကောင်းမွန်မွန်နဲ့ပြန်တွေ့ကြရတဲ့အတွက်သတင်းတောက်တွေဟာအံ့အားသင့်ခဲ့ကြရပါတယ်မစ္စတာဘက်ချန်ကိုကိုဗုဒ္ဓဟူးနေ့ကယူကရိန်းလုံခြုံရေးဌာနအကြီးအကဲဗာဆီလ်ဟစ်စတက်နဲ့အတူရုပ်မြင်သံကြားမှာတွေ့ကြရပြီးသူလုံခြံခံရကြောင်းတင်ဟာလွန်ခဲ့တဲ့နှစ်လကလေးကယူကရိန်းလုံခြုံရေးဌာနကကြိုတင်ပြင်ဆင်ထားတဲ့အထူးစစ်ဆင်ရေးရဲ့တည်ဆင်းဒေတာအကွက်ဆင်တဲ့တင်သာဖြစ်ပြီးမစ္စတာဘက်ချန်ကိုကိုတတ်မဲ့အစီအစဉ်ကိုဖော်ထုတ်ဖို့သူတည်သွားပြီလို့ဟန်ဆောင်ခဲ့ကြောင်းလုံခြုံရေးဌာနအကြီးအကဲဗစ်ဆယ်ဟစ်စတက်ကရှင်းလင်းပြောဆိုပါတယ်အမည်မသိယူကရိန်းနိုင်ငံသားတူဟာ KF မြို့မှာလူတူကိုလုတ်ချံဖို့အတွက်လက်နက်တွေဝယ်ယူဖို့မင်းမြန်းနေတယ်ဆိုတော့အမည်မဖော်လိုတဲ့သတင်းရက်ွက်ကရရတဲ့တဲလုံစားကနေဒီလိုဇလန်းစီရတာဖြစ်တယ်လို့လည်းဆိုပါတယ်ရုရှားထောက်လန်းရေးကလူတူကိုလုတ်ချံတက်ဖြတ်ပေးဖို့ယူကရိန်းရှေ့ပိုင်းခွဲထွက်ရေးသမားဟောင်းတူကိုဒေါ်လာ4000ကမ်းလှမ်းခဲ့တယ်လို့လုံခြုံရေးဌာနအကြီးအကဲ Hashtag ကပြောပါတယ်တိုင်းတစ်ပါးမှာအခုလိုဥပဒေနဲ့တပ်ဖြတ်မှုကြံစီတဲ့ရုရှားတရှို့ကိုဖော်ထုတ်ဖန်ဆီးလိုတဲ့အတွက်မစ္စတာဘက်ချန်ကိုကိုယူကရိန်းလုံခြုံရေးဌာနကအထူးစစ်ဆင်ရေးမှပူးပေါင်းပါဝင်ဖို့ခေါ်ယူစီခိုင်းခဲ့တာဖြစ်တယ်လို့လည်းဆိုပါတယ်မစ္စတာဘက်ချန်ကိုကိုလုတ်ကြံတပ်ဖြတ်ဖို့စီစဉ်သူဖြစ်တန်တရားရှိထားသူကယူကရိန်းနိုင်ငံသားဖြစ်ပြီးအထူးစစ်ဆင်ရေးအတွင်သူ့ကိုဖမ်းမိထားကြောင်းနဲ့ဒီကိစ္စရက်မှာရုရှားထောက်လန်းရေးပါဝင်ပတ်သက်နေကြောင်းခိုင်လုံတဲ့သက်တည်တွေလည်းရထားတယ်လို့ယူကရိန်းလုံခြုံရေးဌာနကြီးကဲကပြောဆိုသွားပါတယ်။သတင်းတောက်တွေနဲ့တွေ့ဆုံရမှာမစ္စတာဘက်ချန်ကိုကသူ့မိသားစုကိုလှည့်စားခဲ့မိတာစိတ်မကောင်းဖြစ်မိတယ်လို့အခုလိုပြောပါတယ
်။အကြီးအကဲတွေဆိုတဲ့ဘင်းကြီးဘင်းကြီးနဲ့မင်းကြီးကဆော့ပေါ်ကတော့လည်းမဆော့သေးဘူးဘာလို့လဲဆိုတော့ဒီလိုဆို
တော့အလုံးကိုတောင်းပန်ပါတယ်။ကျွန်တော်မိတ်ဆွေတင်ငယ်ချင်းတွေရဲ့ဇာပနာတွေကိုတွားဘူးကမှုဘလို့ခံစားကြရမယ်ဆိုတာကျွန်တော်နားလေပါတယ်။ဒီလိုလုပ်ရတာစိတ်မကောင်းပါဘူး။တခြားရွေးချယ်စရာမရှိလို့ပါကျွန်တော်အမျိုးသမီးကိုလည်းအထူးတောင်းပန်ပါတယ်ဒီနှစ်အတွင်းသူတကယ်ကိုနာကျင်ကြည်ကွဲခဲ့တာပါ။အူလျာကြီးခွင့်လွှတ်ပေးပါ။ရွေးစရာတခြားနည်းလမ်းမရှိတော့
ပါ။ကနဦးပိုင်းသတင်းတွေမှာတော့မစ္စတာဘက်ချန်ကိုကိုယူကရိန်းနိုင်ငံ KF မြို့တော်ကသူ့နေထိုင်ရာအိတ်ခမ်းအဝမှာတွေးရနေလဲနေတာကိုသူ့ဇနီးကတွေ့ခဲ့တာလို့ဖော်ပြခဲ့တာပါ။ဒီစစ်စင်ရင်းမှာမစ္စတာဘက်ချန်ကိုရဲ့ဇနီးပါဝင်ပတ်သက်မှုရှိမရှိကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး။
ကျွန်တော်သိရတော့ဒီစစ်စင်ကြီးကလွန်ခဲ့တဲ့နှစ်လကလေးကစီစဉ်ခဲ့တာပါဒီအထူးစစ်စင်ကြီးကြောင့်ကျွန်တော်အသက်ချမ်းသာရရတာပါအကြမ်းဖက်မှုတွေကိုတားဆီးနိုင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းပြောလိုပါတယ
်အင်္ဂါနေ့ကသတင်းတောက်မစ္စတာဘက်ချန်ကိုတနက်နဲ့ပြစ်ခတ်လုပ်ကြံခံရတယ်ဆိုတဲ့သတင်းကအလုံးကိုတုံ့လှုပ်သွားစေခဲ့ပြီးယူကရိန်းနဲ့ရုရှားအာဏာပိုင်တွေတူးပေါ်တူးအပြစ်တင်ခဲ့ကြပါတယ်ယူကရိန်းဝန်ကြီးချုပ်ဗလာဒီမာဂရော့စီယမန်ကဒါဟာရုရှားရဲ့စနစ်တကျအကွက်ချစီမံတာလို့ပြောခဲ့တယ်လို့ရုရှားပြောခွင့်ရဒီမီထရီပက်စကော့ဖ်ကညင်းဆိုခဲ့ပြီးယူကရိန်းဟာသတင်းတောက်တွေအတွက်မလုံခြုံရာဒေသတစ်ခုဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်မစ္စတာဘက်ချန်ကိုကိုအခုလိုအသက်ရှင်ရပြန်တွေ့ရလို့ဝမ်းမြောက်မိတယ်လို့ရုရှားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဇက်ကာရိုဗာကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ယူကရိန်းအစိုးရကဒီလိုမမှန်မကန်လုပ်ကြံတဲ့တင်နဲ့ဝါဒဖြန့်နေလို့လည်းသူကပြောပါတယ်။အသက်50နှစ်အရွယ်မစ္စတာဘက်ချန်ကိုဟာအနောက်ကနေအပြစ်ခံရတဲ့တနက်ဒဏ်ရာတွေနဲ့စီးရင်ကိုတင်ပို့နေလို့မှပဲလူနာကျင်ရင်ပေါ်မှာတည်ဆုံးသွားတယ်လို့အင်္ဂါနေ့က KF မြို့ရဲဌာနနဲ့ယူကရိန်းပြည်ရေးဝန်ကြီးဌာနကကြေညာခဲ့တာပါ။သူတည်ဆုံးသွားရဆိုတဲ့တင်ကမိတ်ဆွေတွေကိုတုံ့လှုပ်သွားစေခဲ့တယ်လို့ခရိုင်းမီးယားသိမ်းယူခဲ့တာအပြင်အရှေ့ယူကရိန်းမှာခွဲထွက်စစ်သွေးကြတွေကိုထောက်ပံ့ပေးကြလို့ဆက်ဆံရေးဆိုးရွားနေတဲ့ရုရှားနဲ့ယူကရိန်းကြားတင်းမာမှုတွေပုံမမြင့်တက်စေခဲ့ပါတယ်။